ထိုင်းပြည်မှာနေဆက်မှာကွန်တွေရေးအရာအချက်ချာကြတဲ့မြဝီမြို့မှာဒီနောက်ဆုံးလက်ချံစစ်ကောင်စီရဲ့ခလာရ295စခန်းကျသွားပြီးတဲ့နောက်မှာဒီစခန်းကစစ်သားတွေ BGF ထိန်းချုပ်ထားတဲ့နေရာဖြစ်တဲ့တဒားနှစ်ဘက်မှာလက်နက်တွေနဲ့ရောက်ရှိနေပြီးတော့ထိုင်းဘက်ကိုဝင်ခွင့်ပေးဖို့အတွက်အကူအညီတောင်းခံနေပါတယ်မြဝီမြို့ကိုပူပေါင်းတပ်ဖွဲ့တွေကထိန်းချုပ်လာမယ်ဆိုရင်တော့နေဆက်ကုံသွေးကြီးလုပ်ငန်းတွေကိုဆက်ပြီးတော့ကင်တွယ်မဲ့အခြေအနေရှိနေတယ်လို့ကုံတယ်တချို့ကလည်းရှုမြင်ပြောဆိုနေကြပါတယ်ဒီအကြောင်းကိုတော့ထိုင်းမြန်မာနေဆက်ကနေပဲမအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနဲ့မြန်မာနှစ်နိုင်ငံနေဆက်ကုံသွေးကြီးအတွက်အချက်ချာကြတဲ့ပြည်ရင်ပြည်နယ်မြဝီမြို့မှာတခုတည်းသာကျန်တော့တဲ့စစ်ကောင်စီရဲ့ခလာရ205စခန်းကျသွားခဲ့ပြီးတဲ့နောက်ခလာရ205ကစစ်သားတွေဟာလက်နက်တွေနဲ့BGF ထိန်းချုပ်ထားတဲ့နေရာဖြစ်တဲ့တရားမြစ်ဘက်ကိုရောက်ရှိသွားတာကြောင့် KNLA PD ရဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလိုက်လံရှင်းလင်းတာတွေမလုပ်တော့ဘူးဆိုပြီးပူးပေါင်းတပ်ဖွဲ့ရဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ
်တရားမြစ်မှာက BGF လို့ခေါ်တဲ့ KNA လို့ခေါ်တဲ့ဒီပူးချစ်တူဦးဆောင်တဲ့တပ်ဖွဲ့ဟာရှိတယ်ရှိနေတော့သူတို့ကိုကာကွယ်ပေးတဲ့ပုံစံလားဘာလားတော့မသိဘူးပေါ့နော်ကျွန်တော်တို့လည်းခရင်ချင်းချင်းတိုင်းနာချင်းပြစ်ခတ်မှုတွေမဖြစ်အောင်လို့နောက်ပြီးတော့ဆစ်ရှုံးနေတဲ့လူလည်းအတင်းအဓမ္မကြီးအဲ့လိုမျိုးဟိုတော့လိုက်တော့မဆောင်ရွက်ဘူးပေါ့နော်တရားနှစ်နောက်ပြီးတော့နေစားဒေတာလည်းဖြစ်တဲ့ဆာကြတော့တစ်ဖက်နိုင်ငံရဲ့ဆူရင်ကြောင်းကြမှုတွေလည်းရှိတော့ဒါတရားနှစ်မှာသူတို့ကလောဆယ်ရောက်နေတယ်ဆိုတော့သိရတယ်ရောက်နေတော့ထိုင်းကိုအကူအညီတောင်းတယ်လို့ကြားတယ
်တရားနှစ်နားမှာတော့ထိုင်းဘက်ကလည်းမြန်မာဘက်ကနေဝင်လာတဲ့စစ်သားတွေကိုအိမ်စည်းကားတွေနဲ့စီစစ်ခေါ်ထုတ်နေတယ်ဆိုပြီးသတင်းရပြီမဲ့ထိုင်းဘက်ကသတင်းမထုတ်ပြန်သေးတဲ့အတွက်ဒီကြအတီးပြုလို့တော့မရသေးပါဘူးခလာရ205တက်ကမြောက်ရီမြို့ကနေဆုတ်ခွာသွားခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကလည်းမြောက်ရီမြို့ပြင်ဘက်ကိုနေ့လယ်12နာရီလောက်ကဘုံတလုံးကျဲချခဲ့ပါတယ်အဲ့ဒီနောက်205အတွက်စစ်ကူလာတဲ့တိုက်အင်အားတွေကလည်းဂျိုင်းတရာအရှိဘက်ကနေလာနေကြောင်းဒါပေမဲ့မြောက်ရီဘက်ကိုလာဖို့ကတော့လမ်းမှာကြုံတိုးကော့ကရိတ်တကြောကိုထိန်းချုပ်ထားတဲ့ပူးပေါင်းတပ်ဖွဲ့တွေကဖြတ်တိုက်မှာဖြစ်တာကြောင့်နောက်ထပ်တိုက်ပွဲတွေရှိမယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ
်ဒီလိုရတော့သူတို့ကတော့အဲဒီစစ်ကားစီးကြရကြောပေါ့နော်ဂျိုင်းဒရာရှိနေရတယ်ဒါပေမဲ့ကျွန်တော်တို့တွေကအဲဂျိုင်းဒရာကြောလာလို့မရအောင်ကျွန်တော်မှဖျက်တိုက်ဖို့အစီအစဉ်ရှိတယ်ပေါ့နော်ကျွန်တော်ဒီကအင်အားရေးကြည့်တယ
်စစ်ကောင်စီရဲ့စစ်ကားတွေကတော့လမ်းတစ်လျှောက်မှာပြက်ခတ်ပြီးရှေ့တိုးလာနေတယ်လို့လမ်းတစ်လျှောက်ကဒေသခံတွေကိုပေါ်တာဆွဲတာတွေဖမ်းဆီးတာတွေလုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်အခုဆိုရင်မြဝတီမြို့ထဲမှာ KNL PD ရဲ့ပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ထားပြီးကင်းလှည့်နေပါတယ်။တာမန်ကုန်ပစ္စည်းလေးတွေတဲဆောင်နေတဲ့ကားငယ်လေးတွေသာဖြတ်တန်းသွားလာနိုင်တဲ့ချစ်ချည်ရေးတရားတစ်ကတော့ဖွင့်ထားဆဲဖြစ်ပြီးလူတွေအဝင်ထွက်တွေရှိနေပါတယ်။ကုန်စည်စီးဆင်းမှုတွေအ திக လုပ်နေတဲ့ချစ်ချည်ရေးတရားနှစ်ကတော့မနှက်ကလေးကပိတ်ထားရပြီးကုန်စည်အဝင်ထွက်တွေလည်းမရှိတော့ပါဘူး။ဒီချစ်ချည်ရေးတရားနှစ်ဟာ7ဘိန်းကား12ဘိန်းကားကြီးတွေနဲ့ကုန်စည်တွေသွားလာနေတဲ့ထိုင်းမြန်မာအဓိကကုန်သွယ်မှုလုပ်နေတဲ့တံတားလည်းဖြစ်ပါတယ်။အခုလိုမျိုးမြောက်ရီမြို့မှာစစ်ကောင်စီရဲ့အုပ်ချုပ်မှုမရှိတော့ဘူးဆိုရင်နေဆက်ကုန်သွယ်မှုအခြေအနေတွေကဘလို့ဖြစ်လာနိုင်တယ်လဲဆိုပြီးကုန်ပစ္စည်းတွေကိုပို့ဆောင်နေတဲ့ကုမ္ပဏီတစ်ခုကတာဝန်ရှိသူတဦးကိုမေးကြည့်တဲ့အခါမှာသူကအခုလိုပြောပါတယ
်။သူတို့ထိန်းချုပ်ပြီးရင်တော့သူတို့အဖွဲ့တွေသူတို့အဖွဲ့တွေကပဲသူတို့ဒီကုန်စည်စီးဆင်းမှုရအောင်သူတို့ပဲထိန်းချုပ်မယ်ဆိုတော့တော့မြင်တယ်သူတို့ပဲထိန်းချုပ်ချင်တာပေါ့နော်အဲ့လိုမျိုးထိန်းချုပ်ဖို့ရှိမှာပေါ့မှာရှိမှာသူတို့မှာစနစ်တကျလုံဆောင်မှုတွေသူတို့လုပ်ဖို့ဟိုပြင်ဆင်ထားတာတွေရှိနိုင်ပါတယ်မှာဒီရှိဖို့များပါတယ်မှာသူတို့ကဒီပြန်လဲအုပ်ချုပ်ဒီပြန်လဲတည်ငြိမ်အောင်ပြန်လဲကုန်စည်စီးဆင်းမှုတွေပြန်လဲတည်ငြိမ်အောင်သူတို့စီမှာဒီစေယူပို့ဆောင်ရေးကဏ္ဍတွေအဆင်ပြေတော့ကုန်စည်စီးဆင်းမှုတွေအဆင်ပြေအောင်သူတို့ဒီမြန်မာဘက်ဆန်းကျင်ဒီနယ်မြဝီမှာပဲသူတို့စီစဉ်မှုတွေမျက်စောင်းလို့လုပ်နေမယ်လို့ပြောတာပ
ါမြဝီမျိုးကထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးစခန်းကစစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းတွေအားလုံးတိတ်ဆောက်သွားပြီဖြစ်လို့နယ်စပ်ကုန်သွယ်ရေးရပ်တန့်နေပြီဖြစ်ပါတယ်အခုဆိုရင်အခြေအနေတွေကဘာဖြစ်လာမယ်မသိတာကြောင့်မြဝီမျိုးကန်တွေဟာထိုင်းနိုင်ငံမဲဆောက်မြို့ဘက်ချမ်းကိုပဲတိတ်ဆောက်နေဆဲဖြစ်ပြီးအခြေအနေတွေတည်ငြိမ်မှုရမှနေရပ်ပြောင်းကြမယ်လို့လည်းဆိုပါတယ်မြဝီတမျိုးလုံးကိုပူပေါင်းတက်တေထိန်းချုပ်လိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာမှတ်ချက်ပေးတာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်